က်ကင်ဖြူထွေးအမေရိကန်နိုင်ငံ၏လောကကတော့အမြဲတမ်းမယိုးနိုင်အောင်အရေးတကြီးအကြောင်းအရာတွေတစ်ခုပြီးတစ်ခုပေါ်နေရပဲခင်ဗ
ျ။ဟုတ်ပါရဲ့အခုဒီတစ်ပတ်အတွင်းပြောနေကြတာကတော့ sequester လို့ခေါ်တဲ့အစိုးရသုံးဘတ်ဂျက်မဖြစ်မနေဖြတ်တောက်ရမယ့်အစီအစဉ်ပဲမဟုတ်လား။ဒီလောက်ကုန်တဲ့အထိအစိုးရနဲ့လွတ်တော်အကြာညှိနှိုင်းမှုတွေမပြေလည်ခဲ့ဘူးဆိုရင်ဒီဘတ်ဂျက်ဖြတ်တောက်မှုတွေကိုမတ်လ၁ရက်မှာဆရမယ်လို့ပြောနေကြတာပဲ။အစိုးရဝန်ထမ်းတွေနဲ့အစိုးရလုပ်ငန်းတွေတော်တော်ထိခိုက်မယ်လို့လည်းခန့်မှန်းကြတယ်လေ။
အစိုးရအသုံးစရိတ်ဖြတ်တောက်ရမယ်ဆိုတဲ့ပမာဏကလည်းမနည်းဘူးလေစုစုပေါင်းဒေါ်လာ85ဘီလီယံလောက်ရှိတယ်ဆိုတော့ကာကွယ်ရေးအသုံးစရိတ်၊ကျန်းမာရေးပညာရေးအသုံးစရိတ်တွေအပြင်အစိုးရဌာနတိုင်းမှာ10ရာခိုင်နှုန်းကနေအနည်းဆုံး200ရာခိုင်နှုန်းအထိအသုံးစွဲလျှော့ချရမှာလို့ဆိုပါတယ်။ဒါကြောင့်ပဲသမ္မတဥပမာက
It won't consider whether we're cutting some bloated program that has outlived its usefulness or a vital service that Americans depend on every single day. It doesn't make those distinctions.Emergency responders, like the ones who are here today, their ability to help communities respond to and recover from disasters will be degraded.
အခုပြောနေတဲ့ budget ဖြတ်တောက်မှုဆိုတာဟာအစိုးရလုပ်ငန်းအစီအစဉ်တွေကဘယ်ဟာကအသုံးတည်တယ်၊ဘယ်အစီအစဉ်ပေါ်လူလူကဘလို့မှီခိုနေရတယ်ဆိုတာတွေကိုကြည့်မနေပဲတိမ်ကြုံပြီးအသုံးစရိတ်ဖြတ်ချရမယ့်အစီအစဉ်ဖြစ်နေပါတယ်။ရဲတပ်ဖွဲ့လိုမိသားတပ်ဖွဲ့တွေလိုအရေးပေါ်ဝန်ထမ်းတွေရဲ့လုပ်ငန်းတွေကိုတောင်မှလျှော့ချရမယ့်သဘောဆိုတော့လူလူပေါ်အကူအညီပေးနိုင်မှုနဲ့အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေမှာထိခိုက်စေပါလိမ့်မယ်လို့သမ္မတဥပမာကရဲတပ်ဖွဲ့ဝင်တွေမိသားတပ်ဖွဲ့ဝင်တွေခြံရံပြီးအင်ဂျီရောမှာမိန့်ခွန်းပြောကြားခဲ့တာပါ။ဒီဖြတ်တောက်မှုကိုတာလီဒါနဲ့ခုတ်ထစ်ဖြတ်တဲ့နီလန်လို့လည်းသူကရှုံချလိုက်ပါတယ်
။ဒါပေမဲ့လည်းဒီလိုဖြတ်တောက်မှုအဆင့်အထိမရောက်ဖို့လူငယ်တဲ့နှစ်တွေကလည်းကစူးစမ်းညှိနှိုင်းခဲ့ကြပြီးတော့အချင်းချင်းလဲရွှေ့ဆိုင်ခဲ့ပြီးပြီမဟုတ်လား။ဒီကြောင့်ကိုကျမတို့နှစ်မကုန်ခင်တုန်းကဆွေးနွေးခဲ့ကြဘူးလေလေ
။ဟုတ်ပါတယ်။အမေရိကန်ပြည်ထောင်စုမှာဘတ်ဂျက်လုံငွေပြနေတာဒါမှမဟုတ်အကျွေးတင်နေတာဒေါ်လာ73ထရီလီယံလောက်ရှိနေပြီးဒီထက်ပိုအများမခံတော့ပဲလုံငွေပြမှုရှော့ချရေးလုပ်ငန်းစဉ်တွေကိုစဉ်းစားညှိနှိုင်းနေကြတာသမ္မတဥပမာတက်လာကြတဲ့ကပါပဲအစိုးရဘတ်ဂျက်လုံငွေကိုဖြည့်ဖို့ဆိုရင်တနည်းကပြည်သူတွေစီကအခွန်ငွေတိုးကောက်ဖို့နဲ့နောက်တစ်မျိုးကတော့လက်ရှိအစိုးရအသုံးစရိတ်ကိုရှော့ချဖို့ပါပဲဒါမှလည်းနောင်10နှစ်တာကာလအတွင်းမှာတဖြည်းဖြည်းအကျွေးတွေရော့ကျလာမှာပါ
ကျမမမိတာကတော့2017ခုနှစ်တုန်းကဒီလိုညှိနှိုင်းမှုမျိုးမှာအစိုးရနဲ့လွှတ်တော်အကြားဒါမှမဟုတ်ပါတီကြီးနှစ်ခုအကြားသဘောမတူညီနိုင်ခဲ့တဲ့အတွက်2012ခုနှစ်ကျရင်အစိုးရအဖွဲ့အတွင်းဘတ်ဂျက်လျှော့ချမှုတွေကိုမဖြစ်မနေလုပ်ရမယ်အခွန်နှုန်းတိုးမြှင့်မှုတွေကိုလည်းမဖြစ်မနေလုပ်သွားရမယ်လို့အချိန်ကန့်သတ်ထားခဲ့ကြတယ်လေဒါကြောင့်မနစ်ကဒီဇင်ဘာလထဲမှာ fiscal cliff လို့ခေါ်တဲ့အဲ့ဒီဘဏ္ဍာရေးကြောက်ပါးကြီးအကြောင်းလူတိုင်းပြောခဲ့ကြတာပဲ
အဲ့ဒီအချိန်တုန်းကတော့လူလူစီကနေအခွန်တိုးမြင့်ကောက်ခံရေးကိစ္စမှာတစ်နှစ်ကိုဝင်ငွေ4,000-5,000အထက်ရှိတဲ့မိသားစုဝင်တွေစီကပဲဝင်ငွေခွန်ပို့ပြီးတိုးမြင့်ကောက်ခံရေးကို Republican တွေဘက်ကအလျှော့ပေးလိုက်လျောခဲ့တာမို့အစိုးရဘတ်ဂျက်ဖြတ်တောက်ရေးကိစ္စကိုဆက်လက်ညှိနှိုင်းရေး February လအကုန်အထိ2လတက်တန်းတိုးပြီးဆက်ညှိမယ်လို့သဘောတူညီခဲ့ကြတယ်လေအခုတော့ February လကုန်ဖို့10ရက်လောက်တောင်မလိုတော့ပါဘူးပြည်လည်းမဲ့နီလန်လည်းတိတ်မမြင်ရဘူးဖြစ်နေပါတယ
် Democratic Party နဲ့အစိုးရကဘာကိုလိုချင်တာလဲဒီ Republican ဒီဘက်ကဘာတွေဖြစ်ချင်တာလဲဆိုတာကိုပြန်ပြီးတော့ရှင်းပြပါဦ
း Democratic Party ရဲ့အောက်လွှတ်တော်လူနည်းစုခေါင်းဆောင် Nancy Pelosi ပြောတာကိုလည်းနားထောင်ကြည့်ပါဦ
း Democrats stand with the president's call for a balanced approach to create jobs strengthen the middle class
အလုပ်ကိုင်းသစ်တွေကိုဖန်တီးဖို့အလဲလက်တန်းလူရန်းစားတွေပုံမအခြေခံလာဖို့စီးပွားရေးပိုပြီးတိုးတက်လာစေဖို့နဲ့အစိုးရဘတ်ဂျက်လုံငွေကိုချင်းချင်းချင်းချင်းရှော့ချသွားနိုင်ဖို့ဆိုတဲ့အရေးကိုသမ္မတဥပမာနဲ့ဒီမိုကရက်ပါတီကလိုလားပါတယ်လို့ Nancy Pelosi ကပြောသွားတာပါအခွန်ငွေတိုးမြှင့်မှုဆိုတဲ့နေရာမှာတာမန်လူဒန်းစားနဲ့လူလက်ဒန်းစားထက်အမေရိကရဲ့အချမ်းသာဆုံးလူဒန်းစားတွေကိုအခွန်ငွေတိုးမြှင့်မှုဒီမိုကရက်တွေကလိုလားပါတယ
်။သူတို့ကအာဏာရပါတီဆိုတော့အစိုးရဘတ်ဂျက်ဖြတ်တောက်မှုတွေလုပ်ရင်လုပ်ငန်းစဉ်တွေပြတ်ပြီးထိခိုက်ရမှာကိုမလိုလားကြမှာကိုလည်းမှန်းကြည့်လို့ရပါတယ်နော်
။ဟုတ်တာပေါ့။ဒါကြောင့်ပဲအောက်လွှတ်တော်ဥက္ကဋ္ဌ Republican အမတ် John Boehner ကသမ္မတဥပမာအစိုးရကိုပံ့ပိုးပေးဖို့လူလူစီကနေအခွန်တွေတိုးကောက်ခွင့်ပြုဖို့မဖြစ်နိုင်တော့ပါဘူး။ဘတ်ဂျက်လုံငွေကိုလျှော့ချမယ်အစားကုံအောင်သုံးပြမှာကျင်းသေးပါတယ်လို့ဆိုတာပ
ါ The sequester will be in effect until there are cuts and reforms that put us on a path to balance the budget over the next 10 years period
ဒါကြောင့်နောက်ထပ်ဆယ်နှစ်တာကာလအတွင်းအစိုးရအသုံးစရိတ်ကိုဘယ်လိုမျှတအောင်လုပ်မလဲဆိုတဲ့ပြုပြင်ပြောင်းလဲရေးတွေပေါ်မလာသေးရကတော့အစိုးရဘတ်ဂျက်ဖြတ်တောက်မှုကိုရာဇသံပေးထားတဲ့အတိုင်းလုပ်ကိုလုပ်ရမှာပဲဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌ John Boehner ကပြောသွားတာပါအထက်လွှတ်တော် Republican အမတ် Mitch McConnell ကလည်းသမ္မတဥပမာဟာအသုံးစရိတ်ဖြတ်တောက်မှုကိုပါတီနှစ်ရပ်စလုံးသဘောတူမဲ့နီလန်းရှာရမယ်အစားနိုင်ငံရေးကစားကွက်တွေနဲ့လူထုကိုစီယုံနေစေဖြစ်တယ်လို့စွပ်စွဲခဲ့ပါတယ်။လောလောဆယ်မှာကတော့တကယ်လို့သာအစိုးရအဖွဲ့အတွင်းမဖြစ်မနေဖြတ်တောက်မှုတွေမတ်လ10ရက်နေ့ကနေစပြီးလုပ်ရတော့မယ်ဆိုရင်အစိုးရဝန်ထမ်းတွေကိုလစာမဲ့ခွင့်ရရှိတွေပေးရမယ့်အခြေအနေ ကျန်းမာရေးပညာရေးလုပ်ငန်း project တွေရှော့ချရမယ်ရန်နာထားရမယ်အခြေအနေတွေရှိနေပါတယ်။ဥပမာအဖြစ် air traffic controller လေကြောင်းထိန်းသိမ်းရေးဝန်ထမ်းတွေလိုအရေးပါတဲ့နေရာတွေမှာရှော့ချမှုတွေလုပ်ရမယ်ဆိုရင်တွာလာပို့ဆောင်ရေးလုပ်ငန်းတွေမှာအကြီးအကျယ်ထိခိုက်လာစရာတွေလည်းရှိနေပါတယ်ခင်ဗျာ။ကာကွယ်ရေးဝန်ထမ်းနဲ့လုပ်ငန်းအစီအစဉ်တွေရှော့ချမှုတွေကြောင့်လည်းနိုင်ငံတော်ရဲ့လုံခြုံရေးမှာလစ်ဟာမှုတွေပေါ်လာနိုင်တယ်လို့သမ္မတဥပမာကသတိပေးထားပါတယ်ခင်ဗျာ။